Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA American အစီအစဉ်2020ခုနှစ်စက်တင်ဘာလ25ရက်တောက်ချာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းကီလိုမီတာ1925 30နဲ့လိုင်းလာမီတာ190ကနေထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာနောက်တော့ပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါ။ American သမ္မတတော်နဲ့ Trump ကလာမယ့်ရွေးကောက်ပွဲအတွက်စားလိုက်ကနေမဲပေးရင်မဲမတမမှုတွေရှိနိုင်တယ်ဆိုပြီးတက်တည်အထောက်အထားမရှိဘဲထပ်တလဲလဲဆက်ပြီးတော့ပြောဆိုနေပါတယ်
။ I think it's very important. I think this will end up in the
Supreme Court. ဒီကိစ္စကိုတရားရုံးချုပ်ကအဆုံးဖြတ်ပေးရမယ့်အခြေအနေမျိုးဖြစ်လာနိုင်တယ်လို့ထင်ပါတယ်။ဒါကြောင့်လဲတရားရုံးချုပ်တရားသူကြီး9ဦးစလုံးရှိနေဖို့တိုက်ကိုအရေးကြီးပါတယ်လို့သမ္မတ Trump ကပြောဆိုသွားတာပါ။ဒါကြောင့်လဲစက်တင်ဘာ18ရက်နေ့ကဆုံးမသွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာရွေးကောက်ပွဲမတိုင်ခင်လှူစားထုတ်ဖို့သမ္မတ Trump ကပြောဆိုနေတာလည်းဖြစ်ပါတယ်။ယူသားတဲ့ရွေးကောက်ပွဲတရားဖြစ်စေချင်ပေမဲ့ဖြစ်နိုင်မှမထင်ဘူးလို့လဲသမ္မတ Trump က North Carolina နဲ့ Florida ကိုရဟယင်နဲ့မထွက်ခွာခင်အိမ်ယူရောတောင်ဖက်မြက်ခင်မြန်မာသတင်းထောက်တွေကိုကြားတာပင်နေ့ကပြောဆိုခဲ့ပါတယ်။မြစ်ထဲကဆေးယူရခဲ့တဲ့မဲဆရွက်အတော်များများထဲမှာ Trump နာမည်ပါတဲ့မဲဆရွက်တွေကိုဆရွက်အမိုက်ချင်းနဲ့လွှင့်ပစ်ထားတာကိုတွေ့ရတယ်လို့လည်းသမ္မတ Trump ကပြောပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအရစစ်တပ်မဲဆရွက်10ခုထဲက9ခုကိုမြစ်ထဲကဆေးယူနိုင်ခဲ့တယ်လို့ Pennsylvania ပြည်နယ် Middle District တရားရုံးကပြောပါတယ်။အဲ့ဒီမဲဆင်းတွေထဲမှာ Trump ကိုမဲထည့်ထားတာ9ခုပါပြီးတော့ကြံတစ်ခုကတော့ရေးဆိုးပျက်စီးသွားလို့ဘသူကိုမဲထည့်ထားတယ်လဲဆိုတာဖတ်လို့မရဘူးလို့လည်းတရားရုံးကပြောပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ Christopher Ray ကတော့အမေရိကန်အထက်ကရွေးကောက်ပွဲတွေမှာမဲမတမမှုအတွေ့ပူပေါင်းဆောင်ရွက်ဖို့စားလိုက်ကနေဖြစ်စေတခြားနိုင်ငံတွေနဲ့ဖြစ်စေလုပ်ကိုင်တာမျိုးအမေရိကန်မှာမရှိခဲ့ပါဘူးလို့လွှတ်တော်မှာကြားရပင်းကထွက်ဆိုသွားပါတယ်ပြည်ခဲ့တဲ့မတ်လကကင်တက်ကီပြည်နယ်လူးစ်ဗီလ်မြို့မှာရဲတပ်ဖွဲ့ရဲ့မူရစေရှာဖွေစီးနှမှုအတွင်းရဲအယားရှိပစ်ခတ်လို့တေဆုံသွားတဲ့လူမဲအမျိုးသမီးဘရီအိုနာထေလာရဲ့အမှုမှာပါဝင်ပတ်သက်နေတဲ့လူဖြူရဲအယားရှိ၃ဦးစလုံးကိုလူသတ်မှုနဲ့ဆွဲချက်တင်မှုဂျူရီလူကြီးတွေကလက်မခံဘဲပယ်ချခဲ့တဲ့နောက်အမေရိကန်မျိုးကြီးအတော်များများမှကန့်ကွက်ဆန္ဒပြမှုတွေဒုတိယညအဖြစ်ကြာတာပြင်းနေမှာပေါ်ပေါက်ခဲ့ပါတယ်။တပ်တွေတွေဖျောက်ဖျက်မပစ်နိုင်အောင်အင်ရှင်ကိုအတိမပေးဘဲရဲတပ်ဖွဲ့ဖက်ကရုတ်တရက်ဝရောက်စီးနှင်းဖို့ခွင့်ပြုထားတဲ့ DPM မှာရဲအယားရှိတွေရဲ့လက်ချက်နဲ့တေးလာတည်ဆုံခဲ့တာပါ။ဒါပေမဲ့လည်းဘေးအိမ်တွေကရဲတွေရဲ့အသိပေးချက်ကိုကြားခဲ့ကြတာကြောင့်တဟာအသိမပေးဘဲဝင်ရောက်စီးနှင်းတာမျိုးမဟုတ်ဘူးလို့ယူဆရကြောင်းကန်တက်ကီရှိနေချုပ်ဒန်နီယယ်ကင်မရွန်ကပုံထူနေမှာပြောပါတယ်။ရှဲရီအသည့်ပေးတာမကြားခဲ့ရဘူးဆိုတော့တေလာနဲ့အတူရှိနေခဲ့တဲ့ချစ်သူအမျိုးသားကင်နက်ဝေါ်ကာကရှဲရီကိုကျူးကျော်ဝင်လာသူတွေလို့ထင်ပြီးတနတ်နဲ့အရင်စီးပစ်ခဲ့တာဖြစ်တယ်လို့လည်းရှဲနယ်ချုပ်ကင်မရွန်ကပြောပါတယ်။ကွယ်လွန်မှုအမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့အီအိုလောင်ကိုအမေရိကန်လွှတ်တော်အဆောက်အအုံနဲ့တောက်ကြနေမနေ့မှပြောင်းရွှေ့မှာပါ။သူဟာလွှတ်တော်မှာထားရှိပြီးတော့ကာရဝပြုခံရတဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။အမျိုးသားအထိမ်းမှရုပ်တုတွေထားရှိတဲ့လွှတ်တော်ခမာကြီးတဲ့မှာ Gamescock ရဲ့ရုပ်အလောင်းကိုမိသားစုဝင်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တွေတည်တံ့အကုန်မြူကြမှာဖြစ်ပါတယ်။ Democrat Party သမ္မတလောင်း Joe Biden နဲ့စနေဖြစ်သူ Jill တို့လည်းလာရောက်ကာရဝပြုကြမယ်လို့ခန့်မှန်းရပါတယ်။ Coronavirus ကရောဂါကြောင့်တည်တံ့ကာရဝပြုပွဲအတွက်ဧည့်သည်တွေကိုအခန့်အသတ်နဲ့ဖိတ်ကြားခဲ့ရတာပါ။လာမယ့်တရင်မှမှာတော့တရားသူကြီး Gamescock ရဲ့ရုပ်အလောင်းကို Arlington စစ်တင်ကြိုင်မှာတည်တံ့အခမ်းအနားနဲ့မြုံနာမယ်လို့တရားရုံးချုပ်ရဲ့ကြေညာချက်တစ်ခုမှဖော်ပြထားပါတယ်။Ginsburg ဟာတရားရုံးချုပ်တရားသူကြီးအဖြစ်28နှစ်ကြာတာဝန်ထမ်းဆောင်ပြီးကင်ဆာရောဂါနဲ့အသက်89နှစ်မှာဆုံးပါသွားတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အရာဖက်အရာရှိတယောက်ကိုတပ်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံကောင်ဆောင်ကတောက်ချာနေမှာတောင်းပန်လိုက်ပါတယ်။အဲ့ဒီဖြစ်ရဟာမျိုးလင်းမထားတဲ့စိတ်မကောင်းစရာကိစ္စဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားတွေနဲ့သမ္မတမွန်ဂျေအင်တို့စိတ်အနှောက်အယှက်ဖြစ်ခဲ့ရတဲ့အပေါ်တောင်းပန်ပါတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကပြောဆိုကြောင်းတောင်ကိုရီးယားအစိုးရပိုင်ရုံးထသတင်းအေဂျင်စီကပြောပါတယ်။ဒီကိစ္စကိုမြောက်ကိုရီးယားဘက်ကခြေကန့်ပုံဟာလုံးဝထူးခြားပါတယ်။ဘလို့ကိစ္စမျိုးမှမဆိုမြောက်ကိုရီးယားကောင်ဆောင်ဘသူကမှတောင်ကိုရီးယားဘက်ကိုတောင်းပန်တာမျိုးအရင်တုန်းကမရှိခဲ့ဘူးပါဘူး။တနင်္လာနေ့ကလေးကပျောက်ဆုံးနေတဲ့အသက်48နှစ်အရွယ်တောင်ကိုရီးယား၅ဖားလုံးကအရာရှိတဦးကိုမြောက်ကိုရီးယားကသူ့ရည်ပြည်နယ်နမိတ်ထဲမှာမေးမြန်းဆစ်ဆေးပြီးတနတ်နဲ့ပြတ်တပ်ပြီးမှအလောင်းကိုမိရှို့ဖျက်ဆီးပစ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကကြားတာပြင်းနေမှာပြောဆိုခဲ့တာပါ။တောင်ကိုရီးယားပူရက်စီဦးစီးချုပ်များအဖွဲ့ဒုတိယဗိုလ်ချုပ်ကြီးအန်ယုံဟိုကတောင်ကိုရီးယားစစ်ဘက်အနေနဲ့အဲ့ဒီလိုရက်စက်တဲ့လုပ်ရအပေါ်အပြင်းထန်ရှုံချပြီးဒီဖြစ်အတွက်ရှင်းလင်းချက်ပေးဖို့နဲ့တာဝန်ရှိသူတွေကိုအပြစ်ပေးဖို့မြောက်ကိုရီးယားကိုအခိုင်အမာတိုက်တွန်းကြောင်းကြာလာပြီးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အဲ့ဒီလူဟာကင်းနဲ့မော်တော်ဘော့ကနေပျောက်ဆုံးသွားတာဖြစ်ပြီးမြောက်ကိုရီးယားဘက်ကိုထွက်ပြေးတိမ်းရှောင်မှုကြိုးစားခဲ့ပုံရတယ်လို့လည်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။ ဆန်တန်များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိတိုင်းဒိုမီတာ 31 kHz 9833ညတိုင်းဒိုမီတာ 32 kHz 9383ညတိုင်းဒိုမီတာ 57 kHz 9885တို့ဖြင့်စနစ်တင်းတွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေတော့ဟာ9တန်းပြည်တော်မယ်လို့ဂျွန်ဆော့ပင်တက်ကတူကဒီနေ့မနေ့အစောပိုင်းမှာပြောလိုက်ပါတယ်။အဲဒီနောက်အိန္ဒိယနိုင်ငံက 9.8 တန်းနဲ့ဒုတိယဘရဇောနိုင်ငံက 4.6 တန်းနဲ့တတိယအများဆုံးဆက်ရှိနေပါတယ်။ဘရဇောနိုင်ငံမှာကူးစက်မှုတွေဆက်ပြီးတော့တိုးနေတာကြောင့် Rio de Janeiro မြို့မှာ20 February လမှာကျင်းပတဲ့ကာနာဗယ်ပွဲတော်ကိုလည်းရွှေ့ဆိုင်းသွားမယ်လို့ကြေညာလိုက်ပါတယ်။ Rio မြို့မှာ20ကျင်းပတဲ့ပွဲတော်ကိုလူတွေတန်းနဲ့ချီပြီးလန်နေဘောကိုထပ်ပြီးပါဝင်ဆင်နွှဲကြတာဖြစ်ပါတယ်။ဒါဟာကာနာဗယ်ပွဲတော်ကိုပထမဆုံးအကြိမ်ရွှေ့ဆိုင်းတာဖြစ်ပြီးဘယ်တော့ပြန်ကျင်းပဖြစ်မယ်ဆိုတာကိုမသိသလိုကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးဆိုတာလည်းအခုလောလောဆယ်မှာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဗြိတိန်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့အနေနဲ့အင်္ဂလန်နဲ့ဝေးလာနေတဲ့မှာဘီယာဆိုင်တွေနဲ့ဘားဆိုင်တွေကိုစောပိတ်ဖို့အမိန့်ထုတ်လိုက်ပါတယ်။အဲဒီဆိုင်တွေမှာအရင်ကအစားအသောက်တွေကိုည7နာရီထိမားလို့ရပေမဲ့အခုခါမှာတော့ရစနေအထိပဲမှာလို့ရတော့မယ်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအင်္ဂါနေ့ကကြေညာပါတယ်။မြောက်အိုင်လန်ကတော့ဒါကိုစဉ်းစားနေတဲ့အချိန်မှာစကော့တလန်နယ်မှာတော့ဒီနေ့မှစတင်လှုပ်ဆောင်မှာဖြစ်ပါတယ်။ဗြိတိန်မှာမနေ့ကဗိုင်းရပ်စ်ကူးစက်သူ6600ကျော်ရှိခဲ့ပြီးဒါဟာဗိုင်းရပ်စ်ကူးစက်မှုစတင်ပြီးနောက်ပိုင်းနေ့စဉ်ကူးစက်မှုအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့နောက်ဆုံးဘေးထွက်ဆိုးကျိုးတစ်ခုကတော့သဘင်ကျွတ်တာဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်သူတွေထဲမှာသဘင်ကျွတ်တဲ့သူတွေများလာတာကိုဆရာဝန်တွေသတိပြုမိတယ်လို့ယောက်တိုင်းသတင်းစာကဆိုပါတယ်။ဒါပေမဲ့တာမန်လူတွေမှာလည်းသဘင်ကျွတ်တာကြောင့်ဒီလိုဖြစ်တာဟာစိတ်ဖိစီးမှုကြောင့်လည်းဖြစ်တယ်လို့ယုံကြည်ကြောင်းဆရာဝန်တွေကပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူ 16,000 ကျော်ရှိပြီးတော့ကူးစက်သူစုစုပေါင်း 9.8 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ 1,141 ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းက 92,290 ရှိပြီလို့အိန္ဒိယဓမ္မရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာလာမယ့်သတင်းပတ်တွေအတွက်အမေရိကန်နိုင်ငံကိုကြော်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ဒါပေမဲ့နေ့စဉ်ကူးစက်မှုနှုန်းကဆက်ပြီးတော့ကျဆင်းနေပြီးတော့အခုတစ်ပတ်အတွင်းနေ့စဉ်ဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ထက်ရောဂါသက်သာပျောက်ကင်းလာသူအရေအတွက်ပိုများတယ်လို့ပြောပါတယ်။ဒီနေ့မှာဗိုင်းရပ်စ်ပျောက်ကင်းသူအရေအတွက်က 18,000 ကျော်ရှိတာကြောင့်ကူးစက်သူအရေအတွက်ထပ်ပူများခဲ့ပြီးတော့စုစုပေါင်းနေပြန်ကောင်းလာသူအရေအတွက်က 81.55 ရာခိုင်နှုန်းကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။စက်တင်ဘာ18ရက်နေ့ကနေပြီးခဲ့တဲ့ပုံထူးနေ့အတွင်းမှာနေပြန်ကောင်းတဲ့သူအရေအတွက်က 96,000 ကျော်ရှိတယ်လို့လည်းပြောပါတယ်။အခုလောလောဆယ်မှာတော့ဗိုင်းရပ်စ်ပိုးရှိနေသူအရေအတွက်ကတသန်းလောက်ရှိတယ်လို့ဆိုပါတယ်။ခြေတော်အစားဘက်ကအင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ 4,823 ယောက်ထပ်မံတွေ့ရှိတာကြောင့်နေစဉ်ကူးစက်မှုနှုန်းကစံချိန်တင်တာ300,000ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ကူးစက်ခံသူစုစုပေါင်း 26,600 ကျော်ရှိပြီးတော့နောက်ထပ်သေဆုံးသူ113ယောက်ရှိတာကြောင့်သေဆုံးသူကလည်း 1,218 ယောက်ရှိသွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 2,630 နဲ့သေဆုံးသူ69ယောက်ရှိခဲ့ပါတယ်။ဒါ6ရက်အတွင်းမှာနေစဉ်သေဆုံးမှုအများဆုံးလည်းဖြစ်ပါတယ်။ဖိလစ်ပိုင်မှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 29,000 ကျော်ရှိတာကြောင့်8,000အရှက်မှာတော့ကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။ကမ္ဘာမြောက်ဘက်ချမ်းမှာဆောင်းရာသီဝင်လာတာကြောင့်နေထာတိုးပြီးတော့အပူချိန်ကျဆင်းလာနေတာနဲ့မြ။ COVID-19 ကူးစက်မှုတွေလည်းပိုပြီးတော့တိုးလာနိုင်ွယ်ရှိနေပါတယ်။ဒါမဲ့လည်းရာသီဥတုကဗိုင်းရပ်စ်ကူးစက်မှုတွေကိုဘယ်လိုကြက်ရိုက်ခတ်မှုတွေဖြစ်လာမလဲဆိုတော့သိနိုင်ဖို့စောလုံးသေးတယ်လို့ကြွညင်သူတွေကပြောပါတယ်။ခရောကကူးစက်မှုတွေမှာလူတွေရဲ့ပြုမှုဆောင်ရွက်ပုံတွေကအရေးကြီးဆုံးဖြစ်တယ်လို့လည်းသူတို့ကအလေးပေးပြောကြားလိုက်ပါတယ်။အခုချိန်မှာအရေးကြီးဆုံးကတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်ကျွန်တော်တို့လှုပ်ဆောင်ထားတာတွေပါအထူးသဖြင့်တယောက်နဲ့တယောက်ခတ်ခေါ်ခွာနေဖို့နှာခေါင်းစည်းတွေတပ်ဖို့ဖြစ်ပြီးဒါတွေကဗိုင်းရပ်စ်ကူးစက်မှုတွေကိုရှော့ချနိုင်ဖို့အတွက်အဓိကအချက်တွေဖြစ်တယ်လို့အမေရိကန်ကနာမည်ကြီးပရင်စတန်တက္ကသိုလ်ကကူးစက်ယောဂဆိုင်ရာသုတေသီရေချယ်ဘေကာကပြောပါတယ်တုတ်ကွေးလိုယောဂဘုအတော်များများကအရာဒီလိုက်ဖြစ်တာဖြစ်ပြီးတော့အထူးသဖြင့်ယာဒီရု AV6 တဲ့အချိန်မှာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုတရုတ်နဲ့ရုရှားနိုင်ငံတို့ကြားသဘောထားကွဲမှုတွေဟာဇာတာရီနေ့ကလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ပြင်ပမှာပို့ပြီးတော့ ထင်းထင်းရှားရှားဖြစ်လာနေပြီးတော့ဒီသဘောထားကွဲမှုတွေကကိုရိုနာဗိုင်းရပ်စ်ကိုတုံ့ပြန်ဖို့အတွက်နိုင်ငံကပူးပေါင်းဆောင်ရွက်မှုတွေကိုပါချိန်ချောက်လာနေပါတယ်။ကယောကကြောင့်အခုနှစ်ကုလသမဂ္ဂထွေထွေညီလာခံကိုအင်တာနက်အွန်လိုင်းကနေတစ်ဆင့်ဗီဒီယိုနဲ့ကျင်းပခဲ့တာဖြစ်ပြီးဒီနှစ်မှာကိုဗစ် -19 ကယောကကိုတိုက်ဖျက်ဖို့အတွက်နိုင်ငံပေါင်းစုံပါဝင်တဲ့ထိရောက်တဲ့ဆောင်ရွက်မှုတွေကိုလှုံ့ဆော်ကြဖို့ကိစ္စကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။လူမျိုးရေးကောင်စီရဲ့ပြင်ပမှာကျင်းပတဲ့ဒီအခမ်းအနားကဒါကိုအထောက်အကူဖြစ်စေဖို့အတွက်ရည်ရွယ်ပေမဲ့ကုလသမဂ္ဂအတွင်းဥက္ကဋ္ဌအန်တိုနီယိုဂူတာရက်စ်ကတော့လူရည်နိုင်ငံရေးတင်းမာမှုမြန်မာနိုင်ငံမှာကာယောဂါကြောက်ရတဲ့အခြေအနေပေါ်မှာစိုးရိမ်နေဆိုပြီးတော့ပြောလိုက်ပါတယ်။ကာယောဂါကနိုင်ငံကပူးပေါင်းဆောင်ရွက်မှုအတွက်တော့အဓိကစမ်းသပ်မှုဖြစ်ပြီးအခြေခံအားဖြင့်တော့ဒီစမ်းသပ်မှုကိုကျွန်တော်တို့ရှုံးနိမ့်ထားတယ်လို့အတွင်းမှုချုပ်ကပြောပါတယ်။ဒီတင်းမာမှုတွေကိုလုံခြုံရေးကောင်စီမှလည်းပြသခဲ့ပြီးတော့အမေရိကန်နဲ့သဘောထားကွဲတယ်ဆိုတာကိုတရုတ်နဲ့ရုရှားနိုင်ငံသားဝန်ကြီးတွေကပြသခဲ့ပြီးအမေရိကန်အပေါ်မှာလည်းဝေဖန်ခဲ့ကြပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကနေတောက်ချာနေညာပိုင်းခင်မဘာသာအစည်းအဝေးကိုဆက်ပြီးတော့အစံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုဗစ်ရောဂါပိုးတွေလူနာများလာတဲ့ရန်ကုန်တိုင်းမှာအတွာလာတန်တက်ခံရမယ့်သူတွေတိုးလာတာနဲ့အမျှတိတန့်ထားစရာနေရအခက်အခဲရှိလာနေတာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေအတွက်စိန်ခေါ်မှုတွေဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ပိုးရည်လူနာ 4,500 ကျော်အထိရှိနေတဲ့ရန်ကုန်တိုင်းမှာကိုဗစ်ရောဂါလက္ခဏာရှိသူတွေလည်းများလာနေတာကြောင့်တိချထားတဲ့ခွဲနမူနာယူဖို့အခက်အခဲတွေလည်းတိုးလာနေပါတယ်။ရန်ကုန်တိုင်းတွင်းကမြို့နယ်တွေမှာဖွင့်ထားတဲ့ဖျားနာကူအခမဲ့အစည်းအဝေးတွေစီတနေ့ကိုလူနာ100ဝန်းကျင်အထိရောက်လာကြပြီးအများစုကကိုဗစ်တန်ဖိုးလူနာတွေဖြစ်တယ်လို့စည်းကမ်းတာဝန်ရှိသူကပြောပါတယ်။အခုလိုအခြေအနေမှာဒီလူနာတွေကိုအိမ်မှာသာတိသတ်နေဖို့မှာထားပြီးပြန်လွှတ်လိုက်ရတာရှိပေမဲ့တိုင်းချမ်းမာရေးနဲ့ပူးပေါင်းပြီးတန်ဖိုးလူနာတွေကိုတိချထားနိုင်မှုစတင်ဆောင်ရွက်နေတဲ့အကြောင်းရန်ကုန်တိုင်းဌာနကူအခမဲ့အစည်းအဝေးတာဝန်ခံဒေါက်တာကျော်မင်းထုံးက VOE ကိုပြောပါတယ
်။ဒီနေ့ဆိုရင်လည်းဒီရန်ကုန် DDC ပေါ့နော်ဒီ isolation center ပုံစံလေးဟိုနေရာလေးတစ်ခုလုပ်တယ်။တိုင်းကျမှာလူတွေလာကြည့်တာပေါ့နော်။အဲ့မှာကြာကြီးနေနဲ့ခဏထားမယ်။အနမ်းကြောက်တာတို့ဒီတန်တရားလူနာထားမယ်နေရာမျိုးပေါ့နော်။ပြီးခြားခွဲထားဖို့အဲ့ဒီလူနာပြန်လည်းမလုပ်ဘူးပေါ့နော်။ဒါပေမဲ့ swear you ရဲ့ကိစ္စတော့လောလောဆယ်အိမ်သူတွေကိုမယူဖြစ်ဘူးကိုလောလောဆယ်တော့ဖြစ်နေတယ်ပေါ့နော်။တကယ်တမ်းယူရမှာပေါ့နော် swear ကလေ။ဒါပေမဲ့လောလောဆယ်လက်ရှိနေထားရာအိုင်တော့ကပြင်းထန်ရင်ကျွန်တော်ကအဲ့ဒီလူနာကိုစိတ်ဝင်ပုံမယ်။ဒီမှာတို့ရတဲ့ကိစ္စဆက်လုပ်မယ်။ယောဂမပြင်းထန်ဘူး။ဒီအနမ်းကြောက်တာတစ်ခုလောက်နဲ့ဆိုရင်တော့အိမ်မှာပဲထားမယ်။တိကျခွဲထားလိုက်တာပေါ့နော်။ယောဂကြောက်တဲ့ဒီထားမယ်။ထားပြီးတော့သူရက်ပြည့်တဲ့နေ့ယောဂတက်တာအနေနဲ့အိမ်ပြန်လုပ်မယ်ပေါ့နော်။အဲ့လိုလေတော့ကျွန်တော်လက်ရှိတော့အစီအစဉ်ဆွဲထားတယ်ပေါ့နော
်။ဇမိုင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာပေါင်း 8,500 ကျော်ရှိနေပြီးသေဆုံးသူကတော့182ဦးရှိထားပါတယ်။ယောဂဘူးပျောက်ကင်းလို့ဆေးရုံဆင်းဝင်ရသူကတော့2,300ကျော်အထိရှိထားပြီးဖြစ်ပါတယ်။အတီးပြူလူနာနဲ့ထိတွေ့ခဲ့သူတွေအပါအဝင်ယောဂတန်လျာကြောင့်စောင့်ကြည့်ခံရမယ့်သူတွေကိုတည်တံ့ထားဖို့နေရာအခက်အခဲရှိနေတာတွေကိုအမြန်ဆုံးပြင်ဆင်ဆောင်ရွက်နေတယ်လို့စေတနာဝန်ထမ်းတာဝန်ခံကိုတီငိမ့်လင်းကပြောပါတယ်
။မကြီးကျင်ညာပြန်တို့ရတဲ့ဆိုရပြည်မှာလူနာတွေကိုဒီမှာဟိုပြည်သက်ကွာနေထားမယ်အဖြစ်နဲ့တော့ဆောင်ရွက်နေရရ။ဒီနေ့ဒါမှမဟုတ်မနက်ခါလာမှကျွန်တော်စတင်ထားလို့ရအောင်မယ်ဗျ။မိုးလေးလူနာများများတွေ့ရလဲကောင်းတာပဲဗျ။လောလောဆယ်တော့များများဆက်ရတော့များများတွေ့မှာပဲဗျ။တော်ရည်ရတို့ကိုကျွန်တော်တို့ကဒီကျမ်းမာရေးပေါ့ဆောင်မှုနဲ့ဒီလိုပပ္ပိကြားထဲမှာမဖြစ်ပါဘူးထင်းထုတ်ဖို့ကဒီကကြတာဟုတ်အဲ့တော့ကိုလေတခြားဒီလိုထားမဲ့နေရာရောကျွန်တော်အသက်ကုန်ရှာဖွေအစိုးရဘက်ကနေအသက်ကုန်ရှာဖွေတယ်ဥစ္စာရေးစေယုံတွေကိုလည်းကျမ်းမာရေးဘက်မှာအများဟောက်တယ်လူတွေကအမြင်ဖြစ်နေတာလောက်ဆောင်နေရတာမှဟုတ်ပြဿနာကြီးရတယ်ဗျလက်ရှိမှာလည်းအသက်ကုန်အားချက်လုပ်နေရတဲ့ခါမှာလည်းတို့အိမ်နောက်တော့ဆင်းပြီးမှာမဟုတ်ပါဘူးအဲ့ဒါလေးပဲနားလည်းဒီခံပြီးတော့ပေါ့ဆောင်လို့လည်းမိတာရဲ့ခံနေတာပါ
ကျူမာရီတာကွာရတင်းစင်တာမှာလေမနေ့တုန်းကရက်ကြီးလို့အိမ်ပြန်ခွင့်ရသူ1200နီးပါးအိမ်ပြန်သွားကြပြီဖြစ်လို့လက်ရှိမှာလူ800လောက်ကိုထပ်ပြီးထည့်လို့ရနေတယ်လို့သိရပါတယ်။ထပ်တိုးချဲ့ထားတဲ့ကွာရတင်းစင်တာတစ်ခုဖြစ်တဲ့အောင်မြင့်မိုအိမ်ယာမှာလည်းအတွာလာကန်တက်ခံရသူတွေကိုတိချထားဖို့အမြန်ဆုံးပြင်ဆင်ဆောင်ရွက်နေပြီလို့ကိုတီငိမ့်မင်းကပြောပါတယ်။ကိုဗစ်တန်ရလူနာတွေကိုယောဂအတီးပြူပေးနေတဲ့တခွဲဌာနတွေမှာစစ်ဆေးပေးနိုင်တဲ့ပမာဏထက်ကျွလွန်ပြီးဆောင်ရွက်နေရလို့တခွဲကန်အသစ်တစ်ခုထပ်ပြီးဖွင့်နိုင်ဖို့ကိုလှုံ့ဆော်နေတယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်အရသိရပါတယ်။ကျန်းမာရေးနဲ့အောက်ဆောင်ရေးဌာနပြည်ထောင်စုဝန်ကြီးကလည်းမြန်မာနိုင်ငံမှာတွေ့ရတဲ့တခွဲတီးပြူလူနာတွေရဲ့အနံ့နေရတဲ့လက္ခဏာရှိသူရာဂိုင်းနှုံးကိုစမ်းသပ်ရမယ်လို့ပြောထားပါတယ်ရှင်။ကျန်းမာကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုဗစ်ကပ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အိမ်မှာပဲနေကြဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းလိုအပ်လာရင်အကူအညီအထောက်အပံ့တွေပေးနိုင်အောင်အာဏာပိုင်တွေကစည်းရင်းစတင်ကောက်ယူနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်း အိမ်မှာပဲနေကြဖို့အမိန်ထုတ်ပြန်ထားတာကြောင့်အရေးပေါ်လိုအပ်ချက်တွေရှိတာကရင်ကုညီနိုင်အောင်မြို့နယ်ရှက်ကွက်အလိုက်စီရင်ကောက်ယူတဲ့အစီအစဉ်တွေစတင်နေတာပါ။
လိုင်းတရားမြို့နယ်အနောက်ပိုင်းမှာဆွေးနွေးလူဦးရေ၄သိန်း၂တောင်းကျော်ကိုစီရင်ကောက်ယူပြီးတိုင်းအစိုးရစီကိုပေးပို့ထားပြီးဖြစ်တယ်လို့လိုင်းတရားမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှုဦးနေမင်းထုံးကပြောပါတယ်။ဒီဝါပါလေးနဲ့ဆက်ပြောပါလေးနဲ့။ဆိုရင်ထောက်ပံ့နေတဲ့ရခိုင်ကတော့လက်လက်စားသလားအခြေခံကြမ်းကြပါလေ။ဒီနေ့ဟိုပုံမှန်မှုမရှိတဲ့လူတွေကိုတို့နိုင်ငံတော်ကနေပြီးတော့ထောက်ပ
့ဘဝလို့ဆိုလို့ရှိရင်ဆောင်ရွက်ရဆိုပြီးတော့ပြည်သူ့ရဲ့ဆင်းရဲကောက်တဲ့ဥစ္စာပါဗျာအဲ့နှစ်ခုကမတူဘူးဆိုတဲ့အကြောင်းလေးပါပဲဆိုချင်တာပါ
အိမ်မှာပဲနေဖို့အမိန့်ထုတ်ထားတဲ့အချိန်မှာအကူအညီလိုအပ်နေတဲ့သူတွေကိုထောက်ပံ့ပေးဖို့အတွက်စီရင်ကောက်ယူရမှာတော့စနစ်တကျဖြစ်အောင်စီစဉ်နေတယ်လို့လည်းတင်ကန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမမောင်ဦးကပြောပါတယ
်အခုဘယ်လိုလုပ်လဲဆိုတော့ဒီသကောင်းစင်းရှိတာကတော့မြို့နယ်ဒီလူမှုကြီးကြရေးရုံးမှာသကောင်းစင်းမောင်ဘလောက်ဟိုလူဦးရေအလုံးမောင်ဘလောက်ဆိုစီရင်ရှိပြီးသားဟာဒါပေမဲ့အခုလိုက်ကောက်တယ်ဆိုတာကဒီချောစကြောကကြီးလို့ခေါ်တဲ့သကောင်စီရင်လည်းမရှိဒီရွှေပြောင်းပေါ့ဗျာနေထိုင်ကြတဲ့လူတွေရှိသေးဟိုကိုတုံးကရေကောက်ပွဲကြီးမှာထုတ်ပေးထားတဲ့ယာယီသကောင်စီနဲ့လူပြည်တဲ့လူတွေလည်းရှိဒါတွေကိုလိုက်ပြီးစီစဉ်ကောက်ခံနေတာဖြစ်ပါတယ်အခုဒါမဲ့ခါကတော့အတက်ကငွေပဲပြီးမလားဇာနိုက်ကပြီးမလားဆိုတော့ကျွန်တော်သိချင်မသိသေးဘူးဒါပေမဲ့ဘရင်အခေါက်မှာတော့ရသူရမရသူမရဆိုတဲ့ပြဿနာလေးတွေရှိခဲ့ပါတယ်ဒီခါကတော့ဒီအားလုံးအတိုင်းအတာနဲ့နိုင်ငံတော်ဆိုတာပြီးမယ်ဆိုတော့ဟိုပြဿနာလေးတွေကတော့အရင်လောက်မရှိနိုင်တော့ဘူးလို့ကျွန်တော်ထင်ပါတယ်
။သမရယုံပြောခွင့်ရဦးစော်ထေကတော့ရန်ကုန်တိုင်းဒေသကြီးအတွင်းအိမ်မာနေဖို့အမိန့်ထုတ်ထားချိန်မှာလိုအပ်လာရင်အထောက်အပံ့တွေပေးနိုင်အောင်ကြိုတင်ပြင်ဆင်ထားတာဖြစ်ကြောင်းအွန်လိုင်းကနေပြောဆိုထားပါတယ်။ရောရာပြတ်ပွားမှုကိုထိန်းချုပ်နိုင်ဖို့အဆက်အသွယ်တွေချက်တောက်ထားရတဲ့နောက်ဆုံးအခြေအနေရောက်လာရင်အခက်အခဲမရှိအောင်ကြိုတင်ပြင်ဆင်ထားတာလို့လည်းသတင်းထုတ်တွေကိုပြောဆိုထားပါတယ်။ရန်ကုန်တိုင်းတွင်ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်မားလာတဲ့အတွက်ကူးစက်မှုတွေကိုကာကွယ်ဖို့စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားပြီးမဖြစ်မနေလုပ်ငန်းအချို့မှာလုပ်ကိန်းနေသူတွေကိုသာသွားလာခွင့်ပြုထားပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတ
ယ်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ logo နဲ့ချက်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဒိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကိုဗစ်ကယောဂါနဲ့လက်နက်ကင်ပဏိပခတ်တွေကြောင့်အသွားလာကန့်တတ်ထားတဲ့အတွက်ရှင်းတင်နေတဲ့တလဝမြို့နယ်မှာစားနပ်ရိက္ခာပြက်လက်မှုနဲ့ကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ကယောဂါနဲ့စီဗေးတိတ်နေတဲ့ရှင်းတင်နေတဲ့ပလဝမြို့နယ်မှာလမ်းမဆက်တွေရဲ့ကန့်တတ်ချက်တွေကြောင့်စားနပ်ရိက္ခာပြက်လက်မှုတွေနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်ဆေးရှောင်ဒုက္ခတွေတွေထပ်တွေ့နေရပါတယ်။တိုက်ပွဲတွေကြောင့်နေရာဆွန့်ခါတင်းရှောင်လာသူတပေါင်းကျော်လောက်ရှိတဲ့ပလဝမြို့နယ်မှာဒီတစ်ပတ်ကစပြီးရှေ့ခံစားနပ်ရိက္ခာပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပလဝမြို့နယ်ဆေးရှောင်ကူညီရေးအဖွဲ့ပြောခွင့်ရဦးကျော်အောင်ကပြောပါတယ်
ဟုတ်ရှိအနေထားပေါ့ဒါဒီလဟိုအနေစေရက်ကြကြောကလေးရနေကျွန်တော်တို့ဒီစာမေးရိခါတွေပေါ့အဓိကစံပေါ့အဓိကစံရေးပြီးတော့အခြေခါဒီစတောက်ကုန်တွေတစ်ခက်မှာကုန်စင်းလုံးညစ်တတ်တာတွေခံနေရတယ်ပြီးတော့နောက်တစ်ခုကစံတွေပြက်လက်နေတယ်ဒါတော့ဒီတစ်မျိုးနဲ့နှောင်းကိုဒီလကောင်ရှစ်လလောက်မှာလုံးဝစံတွေမရဘူးဆိုတော့တစ်ခက်ပြက်လက်နေအနေထားကိုရှိနေတယ်အခုလေဝေမှုကောင်တိတ်မရတော့တဲ့အနေအထားကိုရှိနေပြီ။အဓိကစာနဲ့အခြေခံစတောက်ကုန်တွေပေါ့။ဒီဟာတွေကတော့တော်တော်လေးကိုအခက်အခဲရှိနေတယ
်။ရခိုင်လက်နက်ကန်အေနဲ့တမ်တော်ကြားစီးရေးတိမ်မာမုံတန်ခံနေရတဲ့ပလဝတ်မျိုးနဲ့မှာကာယောဂါကြောင့်အတော်လာတဲ့ကန့်တထားတဲ့အတွက်ကုန်စည်စီးဆင်းမှုတွေမှာအခက်အခဲတွေကြုံနေရတာပါ။ရခိုင်ပြည်နယ်ကစပြီးကိုဗစ်ကာယောဂါကြောပြန်ကူးစက်မှုတွေအရှင်းနှင်းလာနေရှင်မှာပဲ။ပလဝတ်မျိုးနဲ့မှာရင်ကလို့ဆွေရနဲ့လူမှုဖွေးစည်းတွေရဲ့အကူအညီတွေမရတော့တာဟာလေစနဲ့ရခါပြက်လိုက်ရတဲ့ကြီးကအကြောင်းရင်းဖြစ်နေတယ်လို့ဥကျော်အောင်ကပြောပါတယ်
။အရင်တုန်းကတော့ဒီကြီးနေတဲ့အစိုးရအဖွဲ့သားတို့လောပေါင်းပြီးတော့တခြားဒေါက်တာစစ်ပြီးပြီးတော့ NGO လူမှုအသင်းအဖွဲ့အောက်ကရဲ့အသင်းအဖွဲ့စသဖြင့်ပေါ့တော်တော်များများတော့ပုံပြေးတာတွေရှိတယ်။ဒါမှမဟုတ်ဒီအခုနောက်ပိုင်းကတော့ဒီကိုဗစ်ရလည်းဖြစ်တဲ့အခါမှာတော်တော်လေး ီစီမားဖက်ကလေသွားဖို့လာဖို့လည်းအခက်ကြီးရှိနေတယ်ပြီးတော့နောက်တစ်ခုကသူတို့ဒီရင်းနေပြင်းထမှာလေသွားဖို့လာဖို့ကတော့မတမ်းအခက်ကြီးရှိနေတယ်တစ်ခါမှကိုယ်ကြီးကြောင်းလေပါတယ်ပြီးတော့နောက်တစ်ခုကဒီစီရေးပဋိပက္ခကြောင့်ဒီတောင်းလိုက်ရတဲ့အဲ့ဒီခြားတွေလေးတုံ့ပြန်ရတာဖတ်ဆောင်တော့အဲ့လိုမျိုးရှိနေတဲ့အခါမှာဘယ်လိုရှိရလဲအခုနောက်ပိုင်းတော့မရောက်ဘူးလို့ပဲကျွန်တော်တို့ပြောလို့ရတယ်
အတော်လာနဲ့တေယူပို့ဆောင်ရဲ့ခက်ခဲတွေကြောင့်ပလဝမ်မြို့နယ်မှာခုံလုံနေကြတဲ့စိတ်ဆောင်ဒုက္ခတွေတွေအတွက်တာမကဒေသခံတွေပါရိုက်ခပြလမှုတွေနဲ့ကြုံနေရတယ်လို့ရှင်းပြနေဆိုရဖွေပြောခွင့်ရစေပင်သာရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
။လမ်းကြောင်းတွေကဒီကြောင်းခုံကြောင်းတွေအကုန်ပိတ်ဆို့နေတဲ့ခါကျတော့အခုမြေပေါ်မှာတော့အခက်အခဲအများကြီးရှိပါတယ်ဆိုင်ရိတ်ခါနေ။အဲဆိုတော့အဲဒီကနေရောက်နေတဲ့ပလဝမ်ကနေမီးကြအဲ့လိုမျိုးတွေကတော့ဆိုင်ရိတ်ခါအတင်းတင်းအရှိန်ကြီးနေတဲ့ဒီအမျိုးမျိုးကမှပလောအမျိုးမျိုးကနေလေအဲဒီဇွန်တန်းကြီးရောဇနေအပြည့်ရောတော့ဝယ်ပြနေရလို့မရှိဝယ်ဖို့ငွေလည်းမရှိအဲ့လိုနေနေတော့အခက်အခဲဖြစ်တာမှန်မယ်နော်အဲ့ဒီအနေထားကိုလည်းကျွန်တော်တို့ဒီကြော်ဖားနိုင်အောင်လည်းလုပ်နေပါတယ
်စနေရက်ခါပြက်လက်မှုအခြေအနေကိုတော့အခုခါပြည်ထောင်စုဆိုရအကူအညီနဲ့ဖြည့်ဆည်းနိုင်ဖို့ကြိုးစားနေတယ်လို့လည်းဝန်ကြီးဦးစိုးထက်ကပြောပါတယ
်ကျွန်တော်တို့ကအဲ့လိုဒီကြေညာကနေချက်ပြီးတဲ့ဟိုဆန်စီဆပ်ပဲအဲ့လိုရှိတယ်နောက်ဘလူးအက်ဒီကဆန်စီဆပ်ပဲပေါ့နော်သူတို့လည်းထောက်ပံ့နေရတယ်ရှိတယ်အဲ့ဒီဟာဒီကိုသူတက်ဆိုင်ရလမ်းကြောင်းအတိုင်းသမီးရောင်းလက်ရောင်းအဲ့လိုပြီးတော့ဟိုတက်ဆိုင်ရကျွန်တော်ရဲ့အဖွဲ့အစည်းတွေနဲ့ဒီကောင်စုအစိုးရတင်ပြပြီးတော့အဲ့လိုလေးပြန်နိုင်ပြီးတော့ပို့နေတယ်လို့ဆိုတယ
်လူကြီးတသိန်းကျော်လောက်ရှိတဲ့ရှင်းပြနေပလောဝမြို့နယ်မှာတောင်ရလုပ်ငန်းကိုဒီကထားလုပ်ကင်စားတော့ကြပါမယ်လက်နက်ကင်မင်းပခတ်တွေကြောင်းလုံချုံရေးစိုးရင်ရတဲ့အတွက်လုပ်ငန်းတော်တော်များများလေးရပ်ဆိုင်နေပါတယ်တရှင်တင်ပါပဲလုံချုံရေးနဲ့ကပ်ဘဲကြမှာပလောဝမြို့ရဲ့အဓိကကုန်စည်စီးဆင်းရာရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့လည်းဆက်သွယ်ပြတ်တောက်နေပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပေးပို့ထားတာဖြစ်ပါတယ
်မြန်မာနိုင်ငံမှာကိုဗစ်ကာယောဂါတကြောပြန်ကူးစက်မှုတွေကြောင့်အသွားအလာနဲ့လမ်းပန်းဆက်သွယ်မှုတွေကန့်တတ်ထားတဲ့အတွက်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာနဲ့စကိုင်းတိုင်းအထက်ပိုင်းမှာယောဂါကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အခက်အခဲရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကိုဗစ်ကာယောဂါကူးစက်မှုတွေတိုးမြင့်လာရကဒေသအတွင်းမှာပဲပြည်တွင်းလေကြောင်းလိုင်းတွေခီးတဲ့တင်ရေရင်နဲ့မော်တော်ယာဉ်လိုင်းတွေကိုရနာလိုက်တာကြောင့်ချင်းတွင်းမြစ်အချက်ပိုင်းစကိုင်းတိုင်းဒေသဘက်မှာကိုဗစ် -19 ရောဂါပိုးရှိမရှိအကောင်တိုးပတ်စစ်ဆေးဖို့အတွက်အခက်အခဲဖြစ်နေကြတာပါရောဂါပိုးစစ်ဆေးဖို့ဆိုရင်မန္တလေးကိုအစင်းစင်ပို့ဆောင်စစ်ဆေးနေရတဲ့အခြေအနေကိုနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဦးကေဆိုင်က VOA ကိုအခုလိုပြောပါတယ်
အကြောင်းဟိုအရဆက်ကတော့ပို့ထားတယ်။မနေ့ပို့ဆရတယ်လေ။ဥမလင်းဘက်ကလည်းကားငါပြီးသွားတော့ကားတော့အဲဆက်မယ်။မြေမျိုးအောင်လည်းမြေမျိုးအောင်ကျောင်းချက်ဆံမတယ်ပေါ့။ကားကဥမလင်းရနေကားတယ်။ဥမလင်းကိုဆက်လေနဲ့ပို့ရတယ်။အခက်ခဲတော့စံကေငါနဲ့ခက်ပါတယ်။ကားငါပို့ရလည်းမလို့။ကားငါတော့တောင်းပြီးတော့ငါတော့ပေါ့ခန်းတရလိုနဲ့ဥမလင်းကလိုနဲ့ငွေကြေးကုန်ကြသေးတယ်
ကလေးမျိုးနယ်ကနေလဟန်မျိုးနယ်ကိုလာရောက်တာဝန်ထမ်းဆောင်တဲ့ဆရာမတဦးကိုတန်တရားဖြစ်တာကြောင့်စံသက်စစ်ဆေးတာဖြစ်ပါတယ်။လဟန်မျိုးကိုဆက်သွယ်တဲ့လမ်းဟာဘိုးရင်းကာလမှာကားသွားလာဖို့ခက်ခဲပြီးအများအချင်းဆိုင်ကယ်ကိုအသုံးပြုရတယ်လို့လည်းပြောပါတယ်။စကိုင်းတိုင်းထက်ပိုင်းခန်းတီမျိုးကလူမှုကူညီရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုအောင်စန်းမြင့်ကခန်းတီကနေကားငါသွားရင်တစ်ခေါက်ကိုကျပ်ငွေ15သိန်းလောက်ကုန်ကြကြောင်းပြောပါတယ်
။ဒီခန်းဒီကနေမန္တလေးကိုဆိုရင်ကျွန်တော်တို့ကားက15သိန်းကုန်တယ်အလူရှင်နေရှာပြီးခန်းဒီကနေမန္တလေးထိကျွန်တော်တို့ကအရောက်ပို့ရတာဗျနိုင်ငံတော်ကလည်းကျွန်တော်တို့ဒီဥစ္စာကြီးလုပ်ပေးတာမရှိဘူးဒီပတ်စံမတက်နိုင်ဆိုကျွန်တော်တို့အလူရှင်မရှိဘူးဆိုကျွန်တော်တို့တော့အရန်ခက်ခဲကျင်ပါဆိုတော့ခန်းဒီကနေမန္တလေးကိုသွားဖို့ဆိုရင်ဒီလမ်းကြီးကလည်းတိတ်ဆိုးတယ်ဗျမိုးရွာနေတဲ့အချိန်ဆိုကျွန်တော်တို့လမ်းကမကောင်းတော့ပါဗျနေ့နေ့လေးနိုင်ရောက်ထိုင်ဟိုနောက်နေ့17နိုင်လောက်မှမန္တလေးကိုရောက်တာဒါတော့မှကောင်းမောင်းကျွမ်းတဲ့လူဟိုဘလုံးမှရောက်တာဗျဟုတ်27ရက်နေ့ကလည်းဟေရပို့တဲ့ဥစ္စာနဲ့ခန်းဒီဥစ္စာနဲ့ပေါင်းပြီးတော့ပို့လိုက်တာပါဗျာ။ဒီနေ့မတည့်ရမလက်ဆက်ဆိုရင်ကျွန်တော်အဖြေတည့်ရမှာကြောက
်။ခန်းဒီမျိုးမှာတော့တန်တရာလူနာ12ဦးရှိနေပြီးပြီးခဲ့တဲ့အပတ်က9ဦးစစ်ဆေးထားပြီးဖြစ်ပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကတော့ဒေတာတွင်အခက်အခဲတွေကိုဖြေရှင်းနိုင်ဖို့အစိုးရကိုတင်ပြထားကြောင်းအခုလိုပြောပါတယ
်။ဒီမျိုးလည်းကိုဗစ်ကောင်ကြီးရလေပြီးတော့မှဒေတာဦးရှိအကိုဗစ်ကောင်တင်ပြီးတော့မှတအားဆိုးရွားကိုတင်ပြီးတော့မှသူတို့ဆော်ရဲသိနေတာရှိပါလေဗျာ။ဒီကတော့ငွေကြေးဟောဗျာငွေကြေးတော့ဟိုတည်းလည်းဒီရှိပါကျွန်တော်တို့ဆီဝလောက်တယ်အရေးကြီးတာတော့ငွေကြေးပေါ့နော်ငွေကြေးဒီလောက်တဲ့ဆိုလို့ရှိရင်တော့ဒီစောက်ကြည့်လူနာကစားတော့ဒီကိုဗစ်ကောင်ကြီးကစောက်ကြည့်တာဖွဲ့တယ်ဟောပေါ့တော့လုံလလလောက်ဟောဆွေးနေတယ်ဆိုလို့ရှိရင်တော့ ကျွန်တော်တို့စမားတော့ဟောပါတော့အခက်အခဲမရှိဘူးကြာလူလူလည်းနည်းတယ်ပြောလေ
လောလောဆယ်မှာတော့စကိုင်းတိုင်းဒေသကြီးအတွင်းမှာယောဂဘိုးတွေးရှိသူ32ဦးရှိပြီးချင်းတွင်းမြစ်အချက်ပိုင်းဒေသ Homeland နဲ့ဖောင်းပြင်မှာတယောက်စီတွေးရှိထားတာဖြစ်ပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောင်းထုတ်လွှင့်နေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်နေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်နေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်တင်တော် Women မှာ Bangladesh နေသက်က Ranger ဒုက္ခသည်စခန်းတွေကိုနိုင်ငံတကာတာဝန်တွေနဲ့ကူညီရေးအဖွဲ့တွေတွားရောက်ပြီးအကူအညီတွေပေးကရိုဟင်ဂျာအကြက်တီးဖြည့်ရှင်ရေးပြောဆိုခဲ့ပါတယ်။ကိုဗစ်ဒဏ်ကျုံနေရပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကူညီစောင့်ရှောက်ပေးမှုနဲ့ဒုက္ခသည်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ဒီဒုက္ခသည်စခန်းတွေမှာယောဂကူးစက်မှုထိန်းချနိုင်တာအတွက်လည်းဘင်္ဂလားဒေ့ရှ်အခြေစိုက်ဒီနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကချီးကျူးလိုက်ပါတယ်။ဒုက္ခသည်တွေကျုံတစ်ခုကိုရှင်ပြောင်းရေးချုပ်တင်လည်လာမှုတွေလုပ်ဖို့ကိုလည်းဒီအဖွဲ့ကတိုက်တွန်းခဲ့တာကိုကြော်ပြမှာပါ။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကောက်ဆက်ပဇာမြို့မှာရှိတဲ့ဒီဒုက္ခသည်စခန်းတွေကိုဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ဗြိတိရှမဟာမင်းကြီးကနေဒါကူညီရေးမဟာမင်းကြီးကုလသမဂ္ဂဌာနကိုယ်စားလှယ်တို့နဲ့အတူမနေ့ကပဲတွေ့ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဥရောပသမဂ္ဂသံမတ်ကြီးရန်စီတာရစ်ကဒုက္ခသည်တချို့ရောက်ပြီးသားဖြစ်နေတဲ့ဘာဆန်ချာကျွန်းကိုရွှေ့ပြောင်းရေးအတွက်children လေးလာဖို့တိုက်တွန်းလိုက်ပါတယ
် A go and see visit is of course very good because the people need
ကျောင်းရမယ့်ကျွန်းကိုကျိုးသွားကြည့်ဖို့ခီးကအရန်တင့်တော်ပါတယ်ဘာလို့လဲဆိုတော့ဒီကလူတွေအနေနဲ့သူတို့ဘယ်လိုနေရာမျိုးကိုသွားရမယ့်ဆိုတာကိုကြိုသိထားဖို့ပေါ့နော်အဲ့ဒီမတိုင်ခင်ကိုလည်းကုလသမဂ္ဂအနေနဲ့ဤပညာဆိုင်ရာလေးလာဆက်စပ်မှုတွေကြိုပြီးသွားလုပ်ပေးဖို့အထူးအရေးကြီးတယ်လို့ထင်ပါတယ်ခုလိုဤပညာပိုင်းလေးလာဆက်စပ်ပြီးမှသာဒီကျွန်းကဘလောက်လုံခြုံတယ်ဘလောက်ရည်ရှိနေနိုင်မယ့်ဆိုတာကိုသိနိုင်မှာမို့ပါဒီလိုခီးစဉ်မျိုးဖြစ်လာဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအာမေလာကလည်းဒီရိုဟင်ဂျာအချက်တီးကဘင်္ဂလားဒေ့ရှ်လိုပဲအမေရိကန်အတွက်လည်းအရေးပါတဲ့ဦးစားပေးဖြစ်ပြီးဒုက္ခသည်တွေလုံခြုံစွာပြန်နိုင်တဲ့အထိကိုဆက်ကူသွားမယ်လို့ကတိပေးခဲ့ပါတယ်ဒီအဖွဲ့မှာပါလာတဲ့ကမ္ဘာ့ဘဏ်ဌာနညွှန်ကြားမှုမာစီချန်ပွန်ကလည
်း We cannot forget that they are here
the real ဒီမှာရှိနေတယ်ဆိုတာကိုအားလုံးကမေ့ထားလို့မရပါဘူးဟုတ်ပါတယ်ကယောဂါကြီးကြာရောက်လာတယ်ကိုဗစ်ဖြစ်လာတယ်ဒါပေမဲ့ဒီရိုဟင်ဂျာအချက်သေးကိုပြန်တုံ့ပြန်ကူညီပေးဖို့ရည်ပါမှုကလည်းအားလုံးနဲ့အတူဆက်ရှိနေပါတယ်ဒါကြောင့်မို့ကမ္ဘာ့ဘဏ်အနေနဲ့ဒီအချက်သေးကိုတုံ့ပြန်ကူညီပေးနိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရအတွက်အမေရိကန်ဒေါ်လာ3500ကူညီပေးထားပါတယ်လို့ပြောသွားတာပါနောက်ဒီကိုယ်စားလှယ်ဖွဲ့မှပါလာတဲ့ကုလသမဂ္ဂလူ့ရေရမငွေဖွဲ့ UNFPA ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဒုတိယဌာနကိုယ်စားလှယ်Eco narrator ကလည်း
humanitarian partners coming together the world bank this time with UNFPA
လူသားချင်းစာနာမှုအကူအညီဆိုင်ရာမိတ်ဆက်အဖွဲ့တွေစုပေါင်းပြီးလာကြတာပါကမ္ဘာ့ဘဏ်နောက်ကုလသမဂ္ဂလူ့ရေရမငွေအဖွဲ့ဒီအဖွဲ့တွေအားလုံးအခြေပြုပြီးတော့ကိုဗစ်ပြဿနာမြန်မာလာနေတာကိုမြန်မြန်တုံ့ပြန်ကူညီပေးနိုင်နေပါပြီဒီမှာလိုအပ်နေတဲ့မျိုးဆက်ပွားကျန်းမာရေးဆိုင်ရာအကူအညီတွေနဲ့သူတို့ရတဲ့အခွင့်အလမ်းဆိုင်ရာဝန်ဆောင်မှုတွေကိုပေးနိုင်နေပါပြီလို့ပြောသွားတာပါကိုဗစ်ရောဂါကာလမှာဒီကိုယ်စားလှယ်အဖွဲ့ရောက်လာတာကြောင့်ဒုက္ခသည်တွေမတွေ့ရရပဲသူတို့အတွက်ရောဘင်္ဂလားဒေ့ရှ်အတွက်ပါအကူအညီပေးထားတာကိုကြားတဲ့အချိန်ကုသဗလောင်စခန်းအမှတ်1မှာခေလုံနေထိုင်သူလည်းဖြစ် ARNU လို့သူကခေါ်တဲ့ Arkan Ranger National Union အဖွဲ့ရဲ့တွင်ရင်မူကို Elias က VOE မြန်မာပိုင်းကိုပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံသားတော်လည်းသူတို့အတော်လည်းကိုင်ရာကိုကြားတယ်ကျွန်တော်မြန်မာပြည်ကနေလာတဲ့ရိုဟင်ဂျာဒုက္ခသည်တော်လည်းဒုက္ခသည်စခဲမှာလူတွေကျမာတယ်ဘိုင်းနဲ့တက်တက်တဟာတွေသူတို့ကိုင်ရင်မေလို့ကြားတယ်နောက်ပြီးတော့သူတို့ပညာရေးဘက်မှာအကြောင်းတွေစင်တာတို့သူတို့ပညာရေးနဲ့လည်းဆွေးနွေးတာကျွန်တော်ကြားပါတယ်အမြင်ဆုံးကျွန်တော်နေရကိုပဲပြန်နိုင်ဖို့တော့ကျွန်တော်တောင်းဆိုချင်တယ်နိုင်ငံတကာဘယ်လိုပုံစံနဲ့ကျွန်တော်ကိုကူညီပေးနိုင်မလဲမြန်မာဆိုတာကိုရောနိုင်ငံတကာအခုလုံးအင်းပြီးတော့ခုနေမှာဘယ်လိုနေမလဲအဲ့ဒါကိုပဲကျွန်တော်တောက်ဆိုချင်ပါတယ
်ဒီနိုင်ငံတကာဖွဲ့စည်းနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေကိုလက်ခံကူညီပေးနေတာကိုချီးကျူးလိုက်ပြီး ကျက်သနာရဲ့ရင်းမြစ်ကိုဖြည့်ဆင်းကသူတို့လုံခြုံစွာအင်ပြန်နိုင်ဖို့ကမြန်မာစိုးရပေါ်မူတည်နေတယ်ပြစ်မှုကျူးလွန်ခဲ့တဲ့လူတွေကိုအရေးယူပေးမှသာဒုက္ခတွေပြန်ဖို့ယုံကြည်မှုရလာမယ်လို့ပြောခဲ့ပါတယ်မြန်မာစိုးရဘက်ကတော့ဒီဒုက္ခတွေပြန်လက်ခံမယ်လို့ပြောထားပေမဲ့ရိုင်ဂျာဆိုတဲ့တုံ့နှုံးကိုလက်မခံသေးပါဘူးခင်ဗျာကျွန်တော်ဝင်းမင်ပါ
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA American တိုင်းရဲ့ radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျမအင်ဂျင်နိုင်ပါ။ American ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းဘက်ကကန်ဆာရောဂါနဲ့အသက်89နှစ်အရွယ်မှာကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာအမျိုးသမီးတို့တရားလုံးအတွက်မိအိမ်ရှင်ဖြစ်တယ်လို့တင်စားပြောဆိုခဲ့တဲ့ရှင်လေးလုံးဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့ပြီးအမေရိကန်ကို1990ပတ်ဝန်းကျင်တဝိုက်မှာရောက်ရှိပညာသင်ခွင့်ရခဲ့တဲ့မက်ယူစနာခင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ Ruth Bader Ginsburg ဟာအမျိုးသမီးအခွင့်အရေးလိန်ခွဲခြားမှုမရှိတန်းတူအခွင့်အရေးစတာတွေအတွက်အမေရိကန်သမိုင်းအလှည့်အပြောင်းမှာသူ့ရဲ့အခန်းကဏ္ဍဘာကြောင့်အရေးပါခဲ့တယ်လဲဆိုတာမယူစနာခင်ကိုယ်တိုင်တွေ့ကြုံမြင်တွေ့ခဲ့ရတာတွေကိုမေးမြန်းထားပါရစေ။မယူစနာခင်က1988လူထုလှုပ်ရှားမှုမှာဒီចောင်းသူတအုပ်နဲ့ပါဝင်ခဲ့ပြီးတော့ဒီအဲ့နောက်ပိုင်းထွက်လာတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကိုမြန်မာចောင်းသူတအုပ်အနေနဲ့ပေါ့နော်ပထမဆုံးအခြေချခွင့်ရခဲ့တဲ့အချိန်မှာတိုက်ဆိုင်ဆိုင် Ruth Bader Ginsburg ကလည်းသူဟာဒီတရားရုံးချုပ်တရားသူကြီးဖြစ်လာတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီ Ruth Bader Ginsburg အပေါ်မှာပေါ့နော်အမေရိကန်ပြည်သူတွေဘာကြောင့်သူ့ကိုဒီလောက်လေးစားချစ်ခင်ရတယ်လဲမယူစနာခင်ရဲ့အမြင်ကိုပြောပြပါရှင့
်သူ့ကိုဘာဖြစ်လို့လူတွေကကြိုက်တယ်လဲလေးစားတယ်လဲအခုတေဆုံးပြီးတော့လဲမျက်မျက်နှုံးနှုံးနဲ့သူ့ကိုဟိုထာဝရရင်ထဲမှာထားပြီးသူ့ရဲ့လောက်ရတူဆက်လုပ်နေတဲ့အမေရိကန်အမျိုးသမီးတွေနော်အထူးသဖြင့်အမျိုးသားတွေလည်းပါတယ်ပေါ့နော်မယူစနာအနေနဲ့ကတော့သူ့ကိုဘာကြောင့်ใช่เนี่ยแต่เลยสุดเลยตูหาตะเก้ลุลลั่ลๆซินซาตุ้ยขอနိုင်တဲ့အမျိုးသမီးတယောက်ပေါ့เนาะပညာတတ်တဲ့အမျိုးသမီးတယောက်ပေါ့နောက်သူ့ရဲ့ background ကသူ့ရဲ့နောက်ចောင်းကဘာရှိလဲဆိုရင်သူဟာအမေရိကန်မှာပထမဦးဆုံး Jewish American လူမျိုးအမျိုးသမီးတယောက်ဖြစ်ပြီးတော့ဒီတရားရုံးမှာเนาะဒုတိယအမျိုးသမီးဒုတိယတရားသူကြီးဖြစ်သမားဘီကလင်တန်နဲ့သူ့ကိုရွေးချယ်ခဲ့တာပေါ့เนาะဆိုတော့သူ့ရဲ့လောက်ရတဲ့ကိုကြည့်လိုက်လို့ရှိရင်အဲ့ဒီအချိန်တော့မယူစနာတို့တွေဒီ Simon Stock College မှာကျောင်းတက်နေတာเนาะဆိုတော့ဟိုသူ့ကိုရွေးချယ်တာလည်း1993မှာရွေးချယ်ခံရတယ်ဆိုတော့လေသူဟာတကယ်လူအခွင့်အရေးသမားเนาะနောက်လူအခွင့်အရေးသမားဒီထဲမှာသူကအမျိုးသမီးတွေကိုလူပေါင်းအဖွဲ့စည်းကနှိမ်ချစွာခွဲခြားဆက်ဆံတတ်တဲ့အကျင့်လေးတွေကိုသူကအဲ့လိုမျိုးရှေ့ဆောင်ပြီးလမ်းပြပေးတဲ့အမျိုးသမီးတယောက်ပေါ့နော်ဒါအရန်ရေးကြည့်ပါတယ်ဒီလူပေါင်းအဖွဲ့အစည်းမှာအမျိုးသမီးဒီအမျိုးသားနဲ့တန်းတူရည်တူရတဲ့အခွင့်အရေးဟာလူပေါင်းအဖွဲ့အစည်းအတွက်အရန်ကိုအရေးကြီးတယ်ဒါကြောင့်မလို့သူကလည်းဒီအကြောင်းဆက်တက်တာဒီ Harvard နဲ့ Columbia မှာသူ คลีคลีชีบิดูสัตย์เด็ดคลีมีความเด็ดจังสัตย์อันตีบรอดีชินีปวาวดูลูกชาร์บอนอชาร์โรลูกชาร์ยังตู้ตัวแข็งเลยเพราะว่าตู้ดีอันนี้ต้องมีเดียวไปเช่นนี้ลูกอันนี้ตู้จังเต็มเต็มเยอะเช่นหัวอันนี้ต้องมีเลยมาอันนี้ต้องหายาจูจังเต็มเต็มมาอันนี้ต้องมีชินีมาคนนี้เอาลงไปสิละลูกอันนี้เช่นหัวชาร์โรอูตู้ยังติดเทมาไอ้ยังอูตัวลุ่นเส้นตาที่พอบีโรเหนียวเหนียวสีเดอเหนียวตมีเดียวเช็ดเด็กขาจะรอตัวเช่นนี้ลูกตัวอันลูกชาลีเดอเช่นอันนี้ยังอูชาอูชาบีโรตีลูกแข็งเนาะมันเองมันน่าตีลูกแข็งอูโจยงจันยงเหนียวตมีเดียวมันหอบบุเนาะแล้วตุ้งสีมาอูสุดยอดเดียวเลยบ่เนาะอูจันตุขึ้นยีเหนียวตมีขึ้นยีอูตัวไอ้ยังอูเส้นวันจ้าเลยจวนเลยตัวดูบางคนที่อยู่จีนดูบางคนที่ยังฮะอายุต่ำเลยเว้ยนี่ยายาเลยอายุต่ำเลยเว้ยน้องอายุต้องยันเนี่ยเลยเออตัวพ่อซึ่งน่าเลยสูรุ่งเสียงตัวผมเลยอายุต้องยี่เดียวไปรู้คุยยี่ห้อเด็ดเดิมเลยสูบเบอร์ดูคนที่จะคุยทุกอย่างไรเลยเออไปรู้ทุกอย่างเลยสุดปัจจุบันเราดูทราบอยู่ที่อุบลสาธารณสุขเท่าเลยอันนี้มาดูอุบลสาธารณสุขอายุต้องมีคุยยี่จังเลยดูยี่เลยน่ารู้ทารุณจูอะไรอยู่ที่หายยี่ปีก็เสร็จแล้วเลยดูทารุณดีอยู่ตรงนี้ดีด้วยเนาะเนาะดูซีซั่นนี้เนี่ยดีรูปแบบพวกนี้ดีลุลุลละชิ้นเนี่ยพวกนี้เนี่ยดูดีทางนี้ด้วยเสร็จแล้วดูเลิศเลยสำหรับตัวเองน้องจังหวงจีนเราอยู่เชียงคือเราเดี๋ยวรู้ว่าชิ้นนี้มาเดียวนี้เนี่ยเราเชื่อแล้วแค่ทีเดียวชิ้นนี้ยังไงมาเลยอยู่ตรงนี้ดีอันนี้เลยด้วยตัวอยู่ตรงนี้ดีคุณยี่กูเจ๊เนี่ยรู้ว่ามาบาลาสูเลยตู้ตีสิจันเนี่ยสิวันจามูดูชิลูตัวกูสังเกตเลยด้วยดีอเมริกามาตัวนั้นไม่จีเลยเนาะอเมริกามีจีจาร์มาอเมริกาหรือจาร์มาอย่างเราตัวลิลิซ่าซ่าอะไรแบบนี้ก็เนาะอยู่ที่จีนก็ข้างอะไรก็เนาะ
โอเคแล้วรูปเดียร์กินสเปย์ทุกที่ที่ดันดูคุยก็เนาะลิงค์แควช้ามือมือชีวะอเมริกาอเมริกามีว่าดันดูคุยสูเรฮาวรูปเวสีเรามาตัวย่านในตลาดลงในเกาหลีสูเรไปมาเนาะไอ้ปอมาอ๋อเป็นลมีมาเลเซีย
โอ้มีมาดีลูนี่ทำอยู่เนี่ยไม่เปลี่ยนเนี่ยอเมริกามาเรามาก็กับเพื่อนๆสี่นี่เรนดูเรียแล้วไม่ทันเดี๋ยวผมมาเปลี่ยนบอกเนาะมีตัวมีจินและชาตามีตาจินและชาตาเลยจันทุกคนยิ่งสุดละก็มีตัวมีดีสุดใจจะอยู่ตัวและชาติในวันสี่เดียบอกเนาะมีตัวมีจินและชาตามีตาจินและชาตาดาริยาลูกคนยิ่งในเนตัวอารมณ์อยู่มีมังเปียบอยู่จะย้ายมาดูสี่ยังไงละเลยนับรู้ลุลาสวาคลีกูมาลูจินลูเชนแค่ชาติในเนี่ยบอกเนาะอารมณ์อยู่คนยิ่งเลยบอกทั้งที่น่าลูจะยังสี่เย่อคุณยี่ดีมีอุบลเย่เอามาส่งเสริมงานชีเดชเราตัวลงในเกลือว่ากูรู้สึกว่าเดี๋ยวรู้ว่าเนาะยังรู้ดูเรียนลีดาเจนขาอะไรก่อนอุปมาเปลี่ยนลูกเสียงตัวพานี่ดูเลยสูรุ่ยเสียงเนาะมีตั้งนี่ด้วยแต่แกอัดเจ้คุณยี่ดียาวว่าโอ้ร้านยาดีเลยมีเอ็งเสียงลูกเปลี่ยนลูกยาเนาะ
ตัวพี่ตั้งเนี่ยเลยพี่ตั้งมือเราจีเมื่อส่วนโอ้ไม่ยุ่งนักเองด้วยปอนอดีก้าอาจจะดูมีเฉดียาบาบาเลยใช่
อันนั้นเบียวเองเลยโอ้กูว่าเลยโอ้จะดูจังจะตรงอะดีซาติสายอยู่ในอุบลอยู่ได้เลยแต่ไม่ไอ้เช่นว่าเลยกูว่าสุรยุทธ์ขันรอเลยชิ้นเดียวเลยใช่จะดูจังมาตัวเช็ดแต่ปอกาพับเช็ดเลยสุรสีไลม์มันรูปปอนสีไลม์มันเนาะจะดูจังตัวเลยเลยทำไปปอนแต่ไม่อุบลรอสิ่งวันจ้าเลยแต่ไม่กูว่าอุบลเปล่าไปสิ่งวันจ้าจ้าไอ้ที่ชิ้นนั้นคือเนี่ยมาเลยโอ้สุรพี่ขันรอเนรีตัวละเนี่ยสากังงยังรู้ไม่ยากปอนเดี๋ยวเปลี่ยนนับรอเลยซาติสายอยู่มาอุบลกูจะน่าตัดแต่อะไรเลยอันนี้ตัวเตียร์อะไรข้าจะรอลีตัวเราแค่สิ่งเดียวสุดมันยุ่งนะดูรูปเตียร์เกนส์ปัตเต้จังยาวเลยล่ะดูโอ้กูว่ากูยังใจดีมาอุบัติเหตุเลยล่ะบุตรเนาะทำไปสายไว้ที่ที่เวทนั้นไม่ที่ที่ก้าวหน้าหน้าที่หาเรื่องยาเยอะคือยาเกลือเชียงกูเลยอะไรอยู่ที่นี่ก็เดี๋ยวพี่ลำมาดอนดีดูกูสองนายเนี่ยดีดูกูกาคนนายเนี่ยที่นี่ก็พี่แม่ลูกขันสามีเลยตู้จังเลยเลยล่ะไม่ได้เลยเออรูปเดียร์กันสักตัวจังหวัดเดียวไม่สูงเสียตัวนี้อเมริกามาที่อู่ก็เชียงหูขยายเลยปอนอลูเรด้วยที่อู่กูลูเรียลุ่มละสัวกูว่าไหนเงินเสียวไหนเงินเบี้ยวสูไหนเงินอ่ะเนาะเฮียสักเกเรสูงเท่าเสียทั้งใจเท่าเสียสักเกเรที่ปัจจุบันอู่ดูอู่บริปอนอแต่เนี่ยรูปก็บาพิลูเท่าจะเปลี่ยนตัวน่าเลยตัวอะไรอุบลีเดียวตัวอัตเตียนตัวนั้นก็ลูกเปียนตัวนั้นดูเรื่องตัวนี้ชัดๆเนาะซึ่งจะด้วยขออุบลีเป่าเนกะเดียวอุบลีสู้มือบุอุบลีเป่าเนกะไปเดียวจะอุบลีเป่าเนกะไปส ဆိုကြတိုးပြီးတော့အမျိုးသမီးငယ်လေးတွေကသူကလမ်းညွှန်ပေးခဲ့တဲ့အခါကျတော့ထက်ထက်မြက်မြက်အမျိုးသမီးတွေဟာဥပဒေစကားနဲ့ပြောတဲ့အခါမှာပို့ပြီးတော့လုံခြုံမှုရှိတယ်ပို့ပြီးတော့အောင်မြင်မှုရှိတယ်အမေရိကန်ရဲ့ခြေဥကိုသွဲကြိုင်ပြီးတော့လုတ်သွားတဲ့အလုပ်တွေ
ဟုတ်ကဲ့အဲ့တော့ဒီ Ruth Bader Ginsburg ကဒီအမျိုးသားရင်းနဲ့သူတန်းတူလှုပ်လှုပ်ပြီးတော့ဒီတရားရုံးချုပ်ရဲ့ဒုတိယမြောက်အမျိုးသမီးတရားသူကြီးအနေနဲ့ပေါ့နော်သူရဲ့ဒီအလုပ်တာဝန်တွေကိုခက်ခက်ခဲခဲထမ်းဆောင်နေတဲ့ဂျားတွေကတစ်ဖက်မှာလည်းဒီမိသားစုတာဝန်မလစ်ဟင်းအောင်လေမျက်မျက်တတဖြစ်အောင်သူဆောင်ရွက်သွားတာရင်းနဲ့ပတ်သက်ပြီးတော့မယူစနာခင်ဘယ်လိုမြင်ပါလဲရှင
်ဟိုမယူစနာအနေနဲ့လေအမေရိကန်အမျိုးသမီးတွေကိုလေအရာအကြတယ်အမေတွေပေါ့နော်သူတို့ဒီအမေလည်းဖြစ်တယ်အလုပ်လည်းရှိတယ်ဥမာဆရာဝန်မသူလည်းဆရာဝန်မနော်အလုပ်ငန်းမျိုးစုံပေါ့နော်ဒါမဲ့ရူပေတာဂျင်းစပတ်ကိုပြောလို့ရှိရင်သူကရှိနေမှာယူတယောက်ဖြစ်ပေမဲ့သူ့ရဲ့ကလေးတွေကိုကလေးမြောက်ဟာလာပြည်သူပြောထောက်နိုင်ရတယ်အဲကလေးကိုဝင်နေလဲသူအကောင်းဆုံးအတော်ဆုံးကျောင်းသူဖြစ်နော်ဇူးစားခဲ့တယ်ပေါ့နော်အဲ့ဆုံးတဲ့အချိန်ပေါ့နော်သူလုတ်ချင်တဲ့ဟာကိုသူရှင်းဝင်သားတာကိုလုတ်သွားတယ်အဲ့အဲ့ဒါကိုတော့မယူစနာလေးလာနေတယ်လို့နော်
ကျေးဇူးပါပဲရှင်ဒီမယူစနာရဲ့ Ruth Bader Ginsburg နဲ့ပတ်သက်ပြီးတော့အခုလိုပြောကြားပေးရတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ခုတော့သုတဆုံးရင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတတွေစီးနေတဲ့ Air Force One လေယာဉ်ပုံစံတိစောက်ထားတဲ့ပြရိုက်လေယာဉ်ကိုတွားပြီးတော့ကြည့်ရမှာပါဒီအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာAir Force One လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုအခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိစောက်ထားတာလဲ။သမ္မတကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ရင်တည်းကရုန်းကန်တဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘလို့ဖွဲ့စည်းတိစောက်ထားလဲဆိုတာလူအများကြည့်နိုင်ဖို့ပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲဒီလိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cellphone နဲ့ငကြက်ယူလာဖို့လေလိုရမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုံးကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တထက်ထဲတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင် engine အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engineFeel free to walk up to it.
engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တစ်ပုံအကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အန္တရာယ်ရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လေ Air Force One လို့ခေါ်တာဟာသမရစီးနေတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်ကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနေတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents on one final ride to their place of rest
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွက်ရွှေပြောင်းတည်ယူရမှာလဲ Air Force One ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်ရဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်ဆင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်အိတ်ခန်းနဲ့အစီဝေကန်ရုံးခန်းတွေရှိပါတယ်သမရအိတ်ခန်းမှာတော့ တယောက်အိတ်ကဒင်းနှလုံးချထားပါတယ် Air Force လေယာဉ်ပေါ်မှာသမရအခန်းထဲကလွဲလို့လေယာဉ်မှူးတွေအတွက်သာအေးရရှိပါတယ်သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်တဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါသမရစီးတဲ့လေယာဉ်ဆိုပေမဲ့ဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါအစည်းအဝေးကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေလေးတောင်းအမြင့်ကရုံငန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ဖီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လေစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်ရက်ကတော့တမရယုံအဖွဲ့ဝင်တွေတမရလုံချုံကြီးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေသမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်သမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကသမရ Bill Clinton လက်ထက်ကသမရနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up.He only had 2.5 hours sleep. So I came in and I went.
သူက2နာရီခွဲလောက်ပဲအေးရသေးတယ်။နှိုးကိုအချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမားကဒီလိုဆိုရဲမနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမားရဲ့ diet အမိန်ပေါ့ဗျာ
။လေအမှုတန်းနေအနေနဲ့သမားရီနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ။1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။သမရအတွက်စားတောက်ဖွေရာပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard. He didn't have any specific.
သမရ Bush ကဘာဖြစ်ဖြစ်စားသူပါ။ဘယ်လိုစားခြင်းလဲ၊ဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲသူကပန်းကောက်ပြီးဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်ဘက်ကီရှော့စ်ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူဟာ1982ခုနှစ်ကနေ1989ခုနှစ်ထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပါ
When I was hired, my official photograph with President Reagan.
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပုခုံးကိုဖက်ထားပါတယ်ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတဲ့သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအားလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထွက်ဝဲရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တဲ့လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမရဂျွန် F ကနေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရလင်ဒန်ဂျွန်ဆန်ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်ကျန်းသက်စွာကျင်းပခဲ့ဘူးရတယ်။သမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်ဗျာတက်ပါ။ဒီတစ်ပတ်တော့ COVID-19 ရောဂါရှိမရှိအမြန်ဆန့်သက်နိုင်တဲ့ဤတွေအကြောင်းမြောက်ကိုရိုင်းနပ်ပြည်နယ် Greenville Biden Medical Center အနုစီဝဒက်ခရကန်အကြီးကျယ်ဒေါက်တာချင်းမြတ်တွေကိုမင်းနဲ့ဒီတင်ပြပေးပါမယ်။
အမြန်ဆန့်သက်တာကနှစ်နည်းပေါ့နော်။နှစ်နည်းဆိုတာကဟိုဆန့်သက်တဲ့ဘယ်ဟာကိုရှာလဲပုံမူတရားပေါ့။အဟိုးရင်လည်းက swap ကိုတုံးပြီးတော့လုပ်တဲ့အဥ္စာမှာစံတက်တာလည်းအမြန်တုံးတဲ့ platform တွေပေါ်လာပါတယ်အဲ့ဒါတစ်ခုနောက်တစ်ခုကကြတော့ antigen test လို့ခေါ်တယ် antigen ဆိုတာ virus ရဲ့အပေါ်ယံက protein ကိုစမ်းတာပေါ့နော်အဲ့ဒါလည်းအမြန်စမ်းတဲ့ဤတစ်ခုအဲ့ဒါတော့နောက်ပိုင်းပေါ်တာပေါ့နော်ဟိုလွန်ခဲ့တဲ့2လ3လလောက်ကနေစပြီးတော့ company တွေတစ်ခုပြီးတစ်ခုအဲ့လိုပေါ်လာတာပေါ့နော်အဲ့လိုဆိုတော့နှစ်မျိုးပေါ့နော်အဓိကပေါ့
အခုဒီမှာဆိုလို့ရှိရင်တက်ကတူတွေပြန်ဖွင့်နေပေါ့နော်ဒီတက်ကတူတွေမှာ saliva test လို့ခေါ်တဲ့တရေတို့တံတွေးတို့ကနေပြီးတော့ဆန်းသက်တာတွေလည်းတုံးနေပြောပါတယ်အဲ့ဒီဆန်းသက်မှုကမြန်တယ်လို့လည်းပြောတယ်ဆိုတော့ဒီဆန်းသက်မှုနဲ့ပတ်သက်ပြီးတော့တကယ်ကြီးကန်ခွဲကန်းနေမှာပညာရှင်တွေတုံးကြလာတာသိကြပါတယ
်ဒီဆန်းသက်မှုက saliva direct လို့ခေါ်တာပြီးခဲ့တဲ့တလောကမှာ Yale ကနေပြီးတော့နီးပေါ့နော် protocol ကို FDA ကနေ approve လုပ်တယ်ဆိုတာအဲ့ရနေစပြီးတော့နာမည်ကြီးသွားတာပါတကယ်တမ်းကျတော့ဒီအဲ့ဆန်းသက်မှုကအဲ့သတွေးကိုတုံးပြီးတော့ဆန်းသက်တာအချို့ကျောင်းတွေမှာတော့စပြီးတော့ Yale ရဲ့ protocol ကိုတုံးပြီးတော့လုပ်ကြတယ်ဒါပေမဲ့အဲ့လောက်ကြီးတိအမြန်ကြီးမဟုတ်ဘူးပေါ့နော်ပြီးတော့အခုလောလောဆယ်ကဒီ scientific community မှာပါဖြစ်နေတယ်ဆိုတော့ debate ဖြစ်နေတာက saliva ကဒီသတွေးကဟို universal မဖြစ်ဘူးပေါ့နော်ဟို swap လိုမျိုးတညညာလည်းမဟုတ်တဲ့အတွက်ကြောင့်မလို့ lab တွေအကုန်လုံးကလည်းဒီ test ကိုမလုပ်တယ်မလုပ်နိုင်သေးပါဘူးပြီးတော့ Yale ရဲ့ protocol ကလည်းအဲ့လောက်ထိအမြန်ကြီးလည်းမဟုတ်ပါဘူးဆိုတော့ဟို lab တွေတစ်ခုနဲ့တစ်ခုကွာပါတယ်ဆိုတော့တော်တော်များများမသုံးကြသေးပါဘူး
ဒီ saliva test ကိုမပြောခင်ဆောစောပြောရဲအ мян တုံးလို့ရတဲ့နည်းနှစ်နည်းပေါ့နော်အဲ့နှစ်နည်းတည်းကပထမနည်းကိုရှင်းပြပေးပါ PCR လို့ခေါ်တဲ့နည်းပေါ့နော်အဲ့ဒါလေးကိုပထမဆုံးရှင်းပြပေးပ
ါ PCR ဆိုတုံးတဲ့နည်းကတော့ဒါကပထမဆုံးထွက်တာပြီးတော့ဒါ standard ပေါ့နော်ဒါက gold standard လို့ခေါ်မှာပေါ့နော်အခုလောလောဆယ်ဆိုရင်တော့ဘာလို့လဲဆိုတော့သူ့ရဲ့ဟို sensitivity ကအရင်ကောင်းတာ哦ဒီကဟို PCR နဲ့ဥစ္စာကဒီ sample နမူနာကလည်းဒီနှာခေါင်းကနေပြီးတော့မှ swab ကိုသုံးတာပေါ့နော်ဆိုတော့အဲ့ဒါက virus ရဲ့ RNA ကိုပွားတာပေါ့ပွားပြီးတော့ပူချိန်နဲ့ညပြီးတော့လည်းပွားတဲ့အဲ့ဒီ PCR နေပေါ့နော်အဲ့ဒါကအခုအမြန်နေလေးဟာလည်းပေါ်လာပါတယ်ဆိုတော့မိနစ်40ဒါမှမဟုတ်ရှင် positive ဖြစ်တယ်ဆိုလို့ရှိရင်5မိနစ်10မိနစ်အတွင်းမှာအဲ positive ဖြစ်တာကိုပြရဲပေါ့နော်အဲအမြန်နည်းတွေပေါ်တယ်ပေါ့နော်ဒါကတခုအဲ့ဒါ PCR ပ
ါနောက်တစ်ခုကရော antigen ဆိုတဲ့နေရာအဲ့ဒါလေးလည်းရှင်းပြပေးပါ
antigen ဆိုတာကကြတော့ဒီ virus ရဲ့ RNA ကိုသုံးတာမဟုတ်ဘဲနဲ့ virus အခုမှဆိုရင်အပြင်မှာပေါ့နော် protein တွေရှိရပေါ့နော်မျက်နှာပြင်မှာမျက်နှာပြင်က protein ကိုစံတတာပေါ့နော်အဲ့ဒါဆိုတော့ဒီဟာကတော့ amplify မဖြစ်တာမဟုတ်ပဲအတွက်ကြောင့်မလို့ sensitivity ကတော့နည်းနည်းတော့နည်းတယ်ဒါပေမဲ့မြန်တယ်ပေါ့နော်ဆိုဒါက antigen test ဒါဒီ test တွေကဟို PCR နောက်ပိုင်းမှာမှပေါ်လာတာမြန်တော့မြန်တယ် sensitivity နည်းနည်းတော့နည်းတယ်ဒါပေမဲ့ဟိုမြန်မြန်စတတ်နိုင်တဲ့အတွက်ကြောင့်မလို့ screening တွေဘာတွေလုပ်ဖို့ဟို point of care ပေါ့နော် clinic တွေဘာတွေမှာလုပ်လို့တော့အဲ့လိုမျိုးလွယ်တယ်ပေါ့နော်အဲ့ဒါတစ်မျိုးပါ antigen test က
အော်ဒေါက်တာချင်းများသွေးလုံနေတဲ့ဒီတက်ခွက်ကန်းတွေမှာဒီနှစ်မျိုးကိုပဲအဓိကထားဆန်းတာလားဒါမှမဟုတ်တခြားဘာတွေများဆန်းနေလဲပြောပြပေးပ
ါဒီနှစ်မျိုးကိုပဲအဓိကဆန်းတာပါအဓိကကဟို lab အကြီးတွေမှာကတော့ဒီ PCR method ကိုပဲဟိုအဓိကဆန်းတာပေါ့နော် PCR မှာမှပထမပြောတဲ့အမြန်လုပ်တဲ့ PCR က lab ဝင်တဲ့အတွက်ကြောင့်မလို့ဒါမျိုးကကြတော့ surgery လုပ်ရမယ်လူနာတို့ပါတို့ဆိုလို့ရှိရင်အဲ့လိုမျိုးအမြန် PCR ကိုသုံးတယ်ဟို outpatient တို့ပါလို့ဆိုလို့ရှိရင် batch နဲ့လုပ်တယ်ပေါ့နော် PCR အဲ့လိုမျိုးသုံးတယ်အဲ့ဒါကတော့ဒီ swab ကနေရတဲ့ဥစ္စာပေါ့နော်ကျွန်တော်တို့ဒီဆေးရုံတွေရဲ့ဒီ outpatient clinic တွေရှိတယ်အဲ့မှာကျတော့ antigen test တွေထားရတာပေါ့နော် clinic တွေမှာဒီနှစ်ခုပဲအဓိကထားတယ်လောလောဆယ်ကတော့အဲ့ lab ထဲမှာ brain စနစ်ကိုစမ်းသပ်ဖို့အတွက်ကို test တွေဟို experiment လုပ်နေပါတယ်
saliva test လို့ခေါ်တဲ့တွင်းနမူနာစမ်းတဲ့ဟာနှီးလေးကိုနည်းနည်းပြောပြပေးပါဘယ်နေရာယူပြီးတော့ဘယ်လိုပုံစံနဲ့စမ်းလဲဆိုတာ
saliva ကကောင်းတာတစ်ခုကတော့ဟုတ်ပါတယ်ကိုယ့်အကို saliva ကိုကလပ်လုပ်ရုံပဲပေါ့နော်ဒီလိုမျိုး nurse တွေပါတယ်ကနေပြီးတော့ဟို sample ကိုယူကြမလို့ပဲနဲ့လူရိုးရိုးတန့်ရှင်းတဲ့ခွက်ထဲမှာ saliva ကိုယူပြီးတော့ဥပမာပေါ့နော်ရေးရ protocol ကနေပြီးတော့ base လုပ်တာဆိုလို့ရှိရင်ဒီ saliva ကို sample ကို new extraction လို့ခေါ်တာပေါ့နော် extract လုပ်တယ်ဆိုတာဒီ sample ကနေပြီးတော့မှ virus ရှိလို့ရှိရင် virus ကို extract လုပ်တယ်အဲ့ရနေမှ nucleic acid ပေါ့ RNA ကိုပဲတစ်ခါပြန်ထုတ်တာပေါ့နော် saliva ထဲမှာ virus ရှိရင် virus ရဲ့ RNA ကိုထုတ်ပြီးတော့အဲ့ဟာ PCR method ကိုပဲပြန်ပြီးတော့သုံးတာဖြစ်ပါတယ
်ဒရွေးထဲမှာပါတဲ့ virus ကိုထုတ်ယူတာပဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီ saliva test ကဆက်စပ်တိတ်မတိကြဘူးလို့ပြောပါတယ်အဲ့ဒါဘာကြောင့်ပြောနိုင်တာပါလဲ
ဆိုတော့အဲ့ဒါကသရွေးဘယ်လိုထွက်တဲ့ပုံမှာမူတည်ရပါတော့။အမှန်ဆိုသရွေးကပုံမှန်ဆိုလို့ရှိရင်ဒီရှားအောက်ကနေပြီးတော့ရိုးရိုးသရွေးအကြည့်ဖြစ်ရမယ်။အဲ့ဒါဆိုလို့ရှိရင်sample ကိုစမ်းတာလာလေလို့ပြောမယ်အဆင်ပြေရပါတော့နော်အခုကဘယ်လိုလဲဆိုတော့ sliver မတိကြဘူးဆိုတာလူနာတွေကဇလွေးထွင်းလေးကိုမတိတဲ့အတွက်ကြောင့်မလို့ဇလွေးကြီးပဲဒီတိုင်းအကြည့်ကြီးပဲရမယ်အစားချောင်းဆိုးပလိုက်တာတို့အဲ့လိုမျိုးအားကြလို့ရှိရင်ဒီချွဲတွေပါလာတာတို့အဲ့လိုမျိုးတွေပါလာတဲ့အတွက်ကြောင့်မလို့ test လုပ်တဲ့တကယ်တမ်းအချိန်ကျတော့အခက်ခဲဖြစ်တာပေါ့နော်အဲ့အချက်ကြောင့်မလို့ဖြစ်တာလည်းပါပါတယ်ပြီးတော့ virus ကဘလောက်လောက်ဇက်အာကောင်ကြီးအလဲအဲ့မှာနေတာသိပြီးတော့ concentrate မဖြစ်တဲ့အတွက်ကြောင့်လည်းဖြစ်နိုင်ပါတယ်ဒါဆိုတော့ saliva test က variation အများများပါတယ်ဒီနှာခေါင်းကနေအတွင်းမှာထိုးတဲ့ swab sample type test ဆိုလို့ရှိရင်ပေါ့နော
်သရွေးနမူနာမယူဘဲနဲ့တခြားပိုတိကျကောင်းမွန်တဲ့နီးဘယ်နည်းကတုံးလို့အကောင်းဆုံးလဲပြောပြပေးပါ
ပထမဆုံးထွက်တဲ့ဒီနှာခေါင်းအဆုံးအထိထိုးရတဲ့ swab ကိုတုံးတာအဲ့ဒါကအတိအကျဆုံးဒါပေမဲ့ဒီ sample ကိုကောက်ယူတဲ့လူကကောက်တာမမှန်နီးမမှန်လို့ရှိရင်လည်းဘလောက်ပဲဒီအဆန်းတက်တာအတိအကျဆုံးဆိုပေမဲ့လည်းဒါကလည်းnegative တွေလည်းဖြစ်နိုင်နေပေါ့နော
်ဒေါက်တာချူမြတ်တွေရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်တိတ်ပံတဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပါနော်
အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြီးညာပေးပါမယ်အမေရိကန်သမ္မတဒိုနယ်ထရမ်ကလာမယ့်ရွေးကောက်ပွဲအတွက်စားလိုက်ကနေမဲပေးရင်မဲမတမမှုတွေရှိနိုင်တယ်ဆိုပြီးတက်တည်အထောက်အထားမရှိဘဲထပ်တလဲလဲဆက်ပြီးတော့ပြောဆိုနေပါတယ်ဒီကိစ္စကိုတရားရုံးချုပ်ကအဆုံးဖြတ်ပေးရမယ့်အခြေအနေမျိုးတွေဖြစ်လာနိုင်တယ်လို့ထင်ပါတယ်ဒါကြောင့်လဲတရားရုံးချုပ်တရားသူကြီးကိုဦးစလုံးရှိနေဖို့တိတ်ကိုအရေးကြီးပါတယ်လို့သမ္မတထရမ်ကပြောဆိုသွားတာပါဒါကြောင့်လဲစက်တင်ဘာ18ရက်နေ့ကဆုံးမသွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာရွေးကောက်ပွဲမတိုင်ခင်လှူစားထုတ်ဖို့သမ္မတထရမ်ကပြောဆိုနေတာလည်းဖြစ်ပါတယ်။ရိုးသားတဲ့ရွေးကောက်ပွဲတရားဖြစ်စေချင်ပေမဲ့ဖြစ်နိုင်မှမထင်ဘူးလို့လဲသမ္မတထရမ်က North Carolina နဲ့ Florida ကိုရဟယင်နဲ့မထောက်ခွာခင်အိမ်ယူရောတောင်ဖက်မြက်ခင်မြန်မာသတင်းထောက်တွေကိုကြားရပင်းနေကပြောဆိုခဲ့ပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ Christopher Ray ကတော့အမေရိကန်အထက်ကရွေးကောက်ပွဲတွေမှာမဲမတမမှုအတွေ့ပူပေါင်းဆောင်ရွက်ဖို့စားလိုက်ကနေဖြစ်စေတခြားနိုင်ငံတွေနဲ့ဖြစ်စေလုပ်ကိုင်တာမျိုးအမေရိကန်မှာမရှိခဲ့ပါဘူးလို့လွှတ်တော်မှကြားရပင်းကထွက်ဆိုသွားပါတယ်တောင်ကိုရီးယားနိုင်ငံရဲ့အရာဖက်အရာရှိတယောက်ကိုတပ်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံကောင်ဆောင်ကတောက်ချာနေမှာတောင်းပန်လိုက်ပါတယ်အဲ့ဒီဖြစ်ရဟာမျောလင်မထားတဲ့စိတ်မကောင်းစရာကိစ္စဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားတွေနဲ့သမ္မတမွန်ဂျေအင်းတို့စိတ်အနှောက်အယှက်ဖြစ်ခဲ့ရတဲ့အပေါ်တောင်းပန်ပါတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောဆိုကြောင်းတောင်ကိုရီးယားအစိုးရပိုင်ယွန်းဟသတင်းအေဂျင်စီကပြောပါတယ်ဒီကိစ္စကိုမြောက်ကိုရီးယားဘက်ကခြေကန့်ပုံဟာလုံးဝထူးခြားပါတယ်ဘလို့ကိစ္စမျိုးမှမဆိုမြောက်ကိုရီးယားကောင်ဆောင်ဘယ်သူကမှတောင်ကိုရီးယားဘက်ကိုတောင်းပန်တာမျိုးအရင်တုန်းကမရှိခဲ့ဘူးပါဘူးအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ခုနှစ်သန်းပြည့်တော့မယ်လို့ John Hopkins တက္ကသိုလ်ကဒီကနေ့မနက်အစောပိုင်းမှာပြောလိုက်ပါတယ်။အဲဒီနောက်အိန္ဒိယနိုင်ငံက 5.8 သန်းနဲ့ဒုတိယ၊ဘရာဇီးနိုင်ငံက 4.6 သန်းနဲ့တတိယအများဆုံးဆက်ရှိနေပါတယ်။ဘရာဇီးနိုင်ငံမှာပူပူဆက်မှုတွေဆက်ပြီးတော့သုံးနေတာကြောင့် Rio de Janeiro မြို့မှာနေ့စဉ် February လမှာကျင်းပတဲ့ Carnival ပွဲတော်ကိုလည်းရွှေ့ဆိုင်သွားမယ်လို့ကြေညာပါတယ်။ရီယိုမြို့မှာနေ့စဉ်ကျင်းပတဲ့ပွဲတော်ကိုလူတွေတန်းနဲ့ချီပြီးတော့လမ်းမော်ထွက်ပါဝင်ဆင်နွှဲကြတာပါ။ဒါဟာကာနီဗယ်ပွဲတော်ကိုပထမဆုံးအကြိမ်ရွှေ့ဆိုင်တာဖြစ်ပြီးဘယ်တော့ပြန်ကျင်းပမယ်ဆိုတာမသိသလိုကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးဆိုတာကိုလည်းအခုလောလောဆယ်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပရတိမာရောဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့အနေနဲ့အင်္ဂလန်နဲ့ဝီလာနယ်ကပီယာဆန်ရီနဲ့ဘာဆိုင်တွေကိုစောပစ်ဖို့အမိန့်ထုတ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူ 16,000 ကျော်ရှိပြီးတော့ကူးစက်သူက 5.8 သန်းကျော်သွားပါပြီ။ဒါအပြင်နောက်ထပ်သေဆုံးသူကလည်း 1,100 ကျော်ရှိတာကြောင့်သေဆုံးသူကလည်း 9,200 ကျော်သွားပြီလို့ဂျမားယဝန်ကြီးဌာနကအတည်ပြုပါရယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာလာမယ့်သတင်းပတ်တွေအတွင်းအမေရိကန်ကိုကြောပြီးတော့ဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့လည်းခန့်မှန်းမှုတွေရှိနေပါရယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါသေးရှင်။ကျမအနောင်လောပါ။
This program has come to you from the Voice of America, Washington.